အမေရိကန်ပြည်ထောင်စု Johns Hopkins တက္ကသိုလ် COVID-19 ကပ်ရောဂါအချက်လက်ကောက်ယူစုဆောင်းနေတဲ့စင်တာရဲ့တနင်္ဂနွေနေ့အစောပိုင်းကထုတ်ပြန်ချက်အရတကဘာလုံးမှာ COVID ကူးစက်မှုပေါင်း393သန်းထိရှိနေပြီးသေဆုံးသူပေါင်း6သန်းနီးပါးရှိနေပါတယ်။ဒါအပြင် COVID ကာကွယ်ဆေးအလုံးကြီး10 billion ကျော်အထိစီမံဆောင်ရွက်ပေးခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံမှာတော့သမရရီဆက်အာဒိုဝန်ကိုတိုင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းသတင်းထုတ်ပြန်ခဲ့တဲ့အတွက်ကိုဗစ်ရောဂါကူးစက်ခံရတဲ့နောက်ဆုံးကမ္ဘာခေါင်းဆောင်တဦးဖြစ်ပါတယ်။စနေနေ့ကတူရကီသမရကသူ့ရဲ့ Twitter အကောင့်မှာရေးသားထားရမှာသူနဲ့ဇနီးဖြစ်သူတို့ဟာ COVID-19 ရောဂါပိုးသိဖြစ်တဲ့ Omicron မျိုးကွဲကူးစက်ခံထားရပြီးရောဂါလက္ခဏာကတော့ပျော့ပြောင်းတယ်လို့ဆိုပါတယ်။သူဟာ Ukraine နိုင်ငံကိုချစ်ချင်ခီးစဉ်သွားခဲ့ပြီးနှစ်ရက်အကြာမှာအခုလို COVID ကူးစက်ခံရကြောင်းသတင်းထွက်ခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမှာတော့ဒေါ်လာ3တန်းတန်ဖိုးရှိတဲ့အသက်ရှူဆက် Ventilators ပေါင်း192လုံးခိုးယူခဲ့တဲ့ Miami အမျိုးသား2ဦးကိုတဦးစီကိုထောင်ဒဏ်41လစီအတီးတီးပြစ်ဒဏ်ပေးခဲ့ကြောင်းဖလော်ရီဒါပြည်နယ်တောင်ပိုင်းခရိုင်တရားရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။